မြန်မာနိုင်ငံမှာ February 1ရက်စစ်တပ်အာဏာသိမ်းပြီးအရေးပေါ်အခြေအနေကြီးညာခဲ့တာအတွက်အလွန်ဆိုးရိမ်နေကြောင်းနဲ့အရသာပြည်သူတွေပေါ်အကြမ်းဖက်မှုတွေလုံးဝရပ်ဆိုင်းဖို့ဂျပန်အစိုးရကပန်ကြားလိုက်ပါတယ်။ဒါပြင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်ဖမ်းဆီးထားသူတွေကိုအများဆုံးပြန်လွှတ်ပေးဖို့ပါဂျပန်တန်မတ်ကြီးအီချီရိုမူရာယာမာကမတ်လ10ရက်တနင်္လာနေ့မှာနေပြည်တော်ကိုသွားရောက်ပြီးအာဏာသိမ်းထားတဲ့စစ်တပ်ကခန့်အပ်ထားတဲ့နိုင်ငံခြားရေးဝန်ကြီးဥက္ကဋ္ဌမောင်နှင်ကိုပြောကြားခဲ့တာဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာဂျပန်တန်ယုံကသူ့ရဲ့ Facebook စာမျက်နှာမှာကြေညာချက်ထုတ်ပြန်ပြောဆိုတာပါမြန်မာနိုင်ငံမှာဒီမိုကရေစီနည်းကမ်းနိုင်ငံရေးစနစ်အမြန်ပြန်ရလာအောင်လုပ်ပေးဖို့လည်းအလေးနဲ့တိုက်တွန်းခဲ့တယ်လို့ဆိုပါတယ်မြန်မာဘက်ကလည်းအခုချိန်ထိကင်ဆယ်ထားတဲ့ရည်တည်ချက်ကိုဂျပန်တန်မတ်ကြီးကိုရှင်းပြခဲ့ကြောင်းနဲ့ဂျပန်ဘက်ကတော့အာဏာပိုင်တွေရဲ့ပြည်သူပေါ်မှာအကြမ်းဖက်လုပ်ရက်တွေချက်ချင်းရပ်ဖို့အဖမ်းဆီးခံရတဲ့သူတွေပြန်လွှတ်ပေးဖို့နဲ့ဒီမိုကရေစီနည်းကမ်းနိုင်ငံရေးစနစ်အမြန်ရအောင်လုပ်ဖို့မြန်မာတပ်မတော်ကိုအလေးနဲ့တိုက်တွန်းသွားမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်